အေယာဝတီတိုင်းကျောင်းမြို့နယ်အတွင်းမှာလူမျိုးရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေစနေနေ့ညကဖြစ်ပွားခဲ့ပြီးတော့အိမ်တချို့ဖျက်ဆီးခံခဲ့ရတာကြောင့်အခြေအနေကိုထိန်းသိမ်းတဲ့အနေနဲ့အနာဘယ်နီကလုံခြုံရေးတွေတိုးမြှင့်ချထားတဲ့အကြောင်းဒေသခံတွေကပြောပါတယ်။ကျောင်းကုန်းဒေသခံမွတ်စလင်အမျိုးသားတဦးကနေမြန်မာမိန်းကလေးတဦးကိုမတရားပြုကျင့်ခဲ့တဲ့ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်အခုလိုအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ထိခိုက်ဒဏ်ရာရမှုတော့မရှိဘူးလို့ကျောင်းကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်တဦးက VOE ကိုပြောပါတယ်။လောလောဆယ်မှာတော့ရေရောစစ်တပ်ကပါလုံခြုံရေးကိုတင်းတင်းကြပ်ကြပ်ယူထားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်စုံစမ်းထားတဲ့မန္တနာချမ်းကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဟုတ်ပါတယ်။အောက်တိုဘာလ5ရက်စနေနေ့ညနေကအေယာဝတီတိုင်းကျောင်းကုန်းမြို့နယ်အတွင်းမှာဒေသခံမွတ်စလင်မျိုးသားတဦးကနေအသက်မပြည့်သေးတဲ့မြန်မာမိန်းကလေးတဦးကိုမတရားပြုကျင့်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့မိန်းကလေးရဲ့မိခင်ဖြစ်သူကရဲစခန်းကိုတွားရောက်တိုင်ကြားခဲ့ရာကနေတဖြည်းဖြည်းသတင်းပြန့်နှံ့ခဲ့ပြီးအခုလိုလူမျိုးရေးအသွင်ဆောင်တဲ့အကြမ်းဖက်မှုစတင်ဖြစ်ခဲ့တာလို့ဒေသခံတွေက VOE ကိုပြောပြပါဗျ။ကျောင်းကုန်းရဲစခန်းကဒီအမှုကိုစစ်ဆေးနေချိန်မှာပဲယာနဲ့ချီတဲ့လူတွေကအစောပိုင်းမှာရဲစခန်းရှိစုဝေးခဲ့ကြပြီးနောက်ပိုင်းမှာအဲ့ဒီမွတ်စလင်အမျိုးသားရဲ့နေအိမ်အပါအဝင်အိမ်တချို့ကိုဖျက်ဆီးခဲ့တာဖြစ်တယ်လို့ကိုယ်တိုင်မြင်တွေ့ခဲ့ရတဲ့88မျိုးဆက်အဖွဲ့မှကိုမျိုးနိုင်ဝင်က VOE ကိုပြောပြပါတယ်
။ဒီမျိုးတွေနေတဲ့ပါတူကြီးလည်းပါချေးရွာကနေတရင်ကြောက်တက်လာတယ်လေ။ဟိုတို့ဗမာမျိုးမျိုးချင်းဟောကွာဆိုပြီးအော်ပြီးတက်လာကြတဲ့လူတွေပါတယ်မှာတချို့ကဓာရီတွေပါတန်တို့တွေလည်းပါဒီကဘလူမှုပဲပြရတာပါလေအပြေးကလည်းတားတယ်စစ်တော်မှလည်းတားတယ်ကြည့်ရအုပ်ချုပ်မှုတားတယ်ညွန့်နယ်အုပ်ချုပ်မှုတွေလည်းတားတယ်ပေါ်ကြည့်ရလို့ပြရကြတယ်တားတယ်တားတယ်မှမများလည်းတားလို့ဘလုံးမမရအဲဒီမှာလူဦးကနေအိုးနဲ့တတ်ထက်ကြတယ်အဲဒီကိုလာဝင်ရဲ့အိမ်ကိုဖြတ်တယ်သူ့ရဲ့ညီအိမ်ကိုဖြတ်တယ်သူ့မအိမ်ကိုဖြတ်တယ်ဒါမှမဟုတ်အဲ့ဒီချိန်မှာပဲကျောင်းကရဲစခန်းရောက်လာတယ်သူညာရဲဘော်ညာဟိုရာရှိညာဟိုဆက်နိုင်ရလို့ရှိနေမှာရောက်လာကြပြီးတားရလို့မလုပ်ကြနဲ့မလုပ်ဘူးခေါ်ကြအဲ့ကမလူကြီးကဘလုံးမခွဲမြာအိုးဖြစ်နေတာအဲ့ကမစစ်စိမ်ကုန်ဆရာဖျားကြီးရေမော်ကြီးဆရာတော်ဖျားကြီးရေအဲ့ဆရာတော်ဖျားကြီးကဘုန်းကြီးကြီးတောက်လာပြီးရောသူ့ကြီးကိုထိန်းကြတယ်ပေါ့ဆရာတော်ကတော့ငါးထောင်ပြီးလူကြီးကကွဲသွား
ဒီအကျန်းဖတ်မှုတီကယုံနဲ့ပတ်သက်ပြီးထိခိုက်ဒဏ်ရာရသူတွေတော့မရှိဘူးလို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကျောင်းကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးသိန်းနိုင်ကပြောပါတယ်တိုင်ကြားခံရသူမွတ်စလင်အမျိုးသားကိုတော့ကျောင်းကုန်းရဲစခန်းကနေပသိမ်ကိုလွှဲပြောင်းပေးလိုက်ပြီးဖြစ်တဲ့အကြောင်းနဲ့အခုလောလောဆယ်အာဏာပိုင်တွေအနေနဲ့နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်အောင်လို့လုံခြုံရေးကိုတိုးမြှင့်ချထားတယ်လို့ဦးသိန်းနိုင်ကအခုလိုပြောပါတယ
်ဒီလိုအေးကျန်တယ်ကတိကျတယ်ရတာဘာမှမဖြစ်ဘူးအဲဒီလိုလည်းမှာကျွန်တော်ရဲအင်အားဆိုလို့ရှိရင်တရားရုံးဝတ်ကြည့်လုံခြုံရေးသာနောက်တက်ကလည်း30လောက်ရှိတယ်ပေါ့ဒါအောင်တော်တယ်လုံးဝမရှိတာချင်းတန်ရက်တော့မူရောနောက်လည်းခရိုင်ဦးကျော်မူဒီနေ့နောက်ခရိုင်ရက်တော့မူဒီ300တော့ပါလေရင်းငါညာ70လောက်နဲ့ဘုရားဒီလိုဆိုအထင်ကြတာလို့ဒါတော့သိတဲ့ဘာမှညာလည်းမရှိဘူးဒီနေ့တော့မရှိဘူးထင်တာပဲပေါ့ဗျာအဲတမင်တော့လည်းကျွန်တော်တို့တွေကတော့ဝမ်းမြင့်မြင့်ပါလေတော့ဝမ်းထင်ရမှာပါလေဗျာဒီနေ့နဲ့ပတ်သက်လို့တော့ဥပဒေကြောင့်ရတယ်အခုကအကြီးမဲ့ဥစ္စာအလပဲဘုရားပါညာဖမ်းပြီးတော့မနေ့ရက်တွေကနေပြီးတော့ပုံစံပြုတ်ပြီးဒါလည်းကျွန်တော်တို့မမှန်ကန်တာဥပဒေနဲ့ရောအရေးကြီးဆုံးပါပ
ါကျွန်မနောက်ဆုံးတစ်ခုသိချင်တာကအခုဒီတချို့အိမ်နေဖျက်ခံရတယ်ဆိုတော့အဲ့ဒီအိမ်နေဖျက်တဲ့သူတွေကိုရောအာဏာပိုင်တွေဘက်ကအရေးယူဖို့အစီအစဉ်ရှိပါလားရှင
်ဟောအဲ့ဒါကလည်းဒီသက်ဆိုင်အာဏာပိုင်ကိုကြည့်ရဒီကံဥပဒေနဲ့ရောလို့ပြောဒါကလည်းအစီအစဉ်ရှိပါလားကျောင်းကလည်းဒီမှာလည်းကုလားလို့ညီကောင်လိုက်ထင်းတဲ့သဘောမျိုးဖြစ
်ဒီအခြေအနေနဲ့ပတ်သက်ပြီးသက်ဆိုင်ရာကျောင်းကရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးအခြေအနေတွေဟာလောလောဆယ်တည်ငြိမ်နေတယ်ဆိုပေမဲ့ဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြပြီးတတိထားသွာလာနေကြတယ်လို့ကျောင်းကဒေသခံ88မျိုးဆက်အဖွဲ့ကကိုမျိုးနိုင်ဝင်းကအခုလိုဆက်ပြောပါတယ
်အခုကဘယ်လိုမှပြည့်နေလဲဆိုတော့မလို့ရှိရင်ကမြေကြီးထောက်ကနေရမှာဆိုဆိုင်ဆောင်ရပိတ်ကုန်ပြီဒီပိတ်ကုန်အင်းပိတ်ကုန်ကုန်ဒီဗြိတိန်းနေရာမှာရှိတဲ့
ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းရခိုင်ပြည်နယ်တန်တွဲမြို့မှာသွေးထက်တန်ယူစုပုအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးတော့ဒီပဋိပက္ခအတွင်ထိခိုက်သေးဆုံးမှုတွေနေအဆောက်အဦတွေပလီတွေမိရှုဖျက်ဆီးခံခဲ့ရပြီးလုံခြုံရေးတွေလည်းတိုးမြင့်ချထားပါတယ်အခြေအနေတွေအခုအခါပြန်လည်တည်ငြိမ်စားပြုလာနေပြီလို့ဆိုပေမဲ့ဒေသခံတွေကြားမှာတော့လုံခြုံရေးအတွက်စိုးရိမ်ပူပန်နေကြဆဲဖြစ်ပါတယ်မြန်မာအစိုးရပြည်ကြားရေးဝန်ကြီးဌာနကတော့လူ9ဦးသေဆုံးပြီး9ဦးထဏ်ရာရရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပြီးတော့ဒီပဋိပက္ခနဲ့ဆက်ဆက်ပြီးတော့မတင်ကားသူအမျိုးသား42ဦးအမျိုးသမီး2ဦးစုစုပေါင်း44ဦးကိုတန်တွဲရဲစခန်းကဖမ်းဆီးထိန်းသိမ်းထားတယ်လို့လည်းပြည်내အစိုးရအဖွဲ့ကနေသတင်းထုတ်ပြန်ခဲ့ပါတယ်ရှင်